အမျိုးသားညီလာခံရဲ့လမ်းညွန်ချက်၆ချက်ကိုမတွေ့ပြီပဲနဲ့မူတွေကိုတုံးတက်နိုင်တယ်လို့ဒီနေ့ပဲပြုလုပ်တဲ့အမျိုးသားညီလာခံပြန်လည်ကျင်းပတဲ့အခမ်းအနားမှာနာအဖတွင်မူတစ်ဒုဗိုလ်ချုပ်ကြီးသိန်းစိန်ကနေပြောတော့ပါတယ်နောက်ဆုံးအကြော့ဆွေးနွေးပွဲလို့ဆိုတဲ့ဒီစည်းဝေးမှာညီလာခံကိုယ်စားလှယ်တွေနဲ့ဘလို့မူတွေကိုတုံးတက်နိုင်ကြမလဲတုံးတက်နိုင်မဲ့အကြောင်းကိုသူတို့ရဲ့အလားအလာတွေကရောဘယ်လောက်ရှိတယ်ခင်ဗျာဥစ္စာသာမင်းမြန်ထလာလေးတွေပြောပြပါအောင်ခင်ဗျာ
ဒါဟာတကယ်တော့အစရတဲ့ကလက်တွေ့မဖြစ်နိုင်တဲ့ကိစ္စပါကိုကြောင်းလင်းပြန်လဲသုံးတိုက်ကြသည့်တိုင်အောင်အများသဘောတူညီမှုစရာမဲပေးဆုံးဖြတ်ကြမယ်ဆိုရဲလုံထုံးလုံနည်းမျိုးဒီညီလာခံမှာချမှတ်ထားတာမရှိခဲ့ပါဘူးဒါကြောင့်ဘယ်လို့မှသုံးသက်လဲပဲအရာမရောက်နိုင်ပါဘူးဒီကနေ့ပြောတော့တဲ့မိန်ကုန်းထဲမှာဆိုရင်အခြေခံမူ၆ချက်မထိခိုက်စေရလို့ဘောင်းသတ်ပေးလိုက်တော့သုံးသက်နိုင်မယ်ဘောင်းပူပြီးကျင်းသွားပါတယ်တကယ်တော့အခြေခံမူ104ချက်ဆိုတာဟာလေအမျိုးသားနိုင်ငံရေးတွင်တက်မတော်ဟာဥဆောင်မှုအခန်းကပါဝင်စေရမယ်ဆိုတဲ့အချက်အပါဝင်လမ်းညွှန်မှု၆ချက်ကိုမူတည်ပြီးရေးဆွဲထားတာဖြစ်ပါတယ်ဒါကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ဒါဟာစီအစိုးရသူတို့သဘောအတိုင်းလုပ်မယ်ဆိုတာကိုပြသလိုက်ခြင်းသာဖြစ်တယ်လို့သုံးသက်ပါတယ
်ကျွန်တော်ပထမဆုံးပြောချင်တာကျွန်တော်တို့သတင်းတော့ကြားပါတယ်ပြီးပြီးကြတော့ကျွန်တော်တို့မဖတ်သေးဘူးဒါမျိုးဒီအပေါ်မှာပြောရလို့ရှိရင်တော့ဘာမှထူးမခြားနာဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်အရင်တိုင်းပဲပေါ့ဘာမှဟိုအပြောင်းလဲမရှိဘူးဆိုတော့လက္ခဏာဒီမှာပေါ်နေတာပဲ
ဒီခုနောက်ဆုံးချင်းအစည်းအဝေးမတိုင်ခင်မှာတချို့ပြုပြင်နေတာတွေကိုပြုပြင်မယ်ဆိုတဲ့သဘောမျိုးပြောခဲ့ပါတယ်အဲ့ဒီတုန်းကတော့ဒီနိုင်ငံရေးသမားတွေဘက်ကနိုင်ငံရေးအသံငါနည်းနည်းအတက်တဲ့အသံလေးများကျွန်တော်ကြားခဲ့ရသလားလို့ဆရာ
ဟုတ်ကဲ့ကျွန်တော်တို့ပထမမိခိုးမှာပြောလိုက်တဲ့အခါမှာအဲ့ဒီလိုအားတဲ့ဇေယောနဲ့ကြိုးဆိုတဲ့လူတွေအများကြီးပါသို့တော့ကျွန်တော်တို့ကလည်းအကောင်းမြင်လိုက်ပါတယ်သို့တော့ဒီအပေါ်မှာကျွန်တော်တို့အနေနဲ့ကတော့ပြောင်းလဲဖို့အဓိကအဲ indication ညွှန်ပြချက်ကိုတော့တခုမှမတွေ့ခဲ့ပါဘူ
းဆိုတော့အခုလိုထပ်ပြောလိုက်တဲ့အခါကျတော့
ဒါအရင်တိုင်းပဲဘာမှမထူးဘူးအရင်တိုင်းပဲတို့လို့မှာပဲဆိုတဲ့သဘောပဲတွေ့ပါပါတယ်
NLD ပြောဝင်ရပုဂ္ဂိုလ်ဥညာဝင်ဖြစ်ပါတယ်ခေါကြောင်းလဲ
ဟုတ်ကဲ့ပါခင်ဗျာဒီမကြခင်တုန်းကပဲပြောသွားခဲ့တဲ့မိန်ကုန်းတစ်ခုထဲမှာတော့ဒီဒုတိယဗိုလ်ချုပ်ကြီးသိန်းစင်ကပဲမျိုးသားညီလာခံမှာချမှတ်ပြီးတာတွေကိုပြန်ပြီးတော့တုံးတက်ပြီးတော့ပြင်နေတာတွေကိုပြင်မဲလို့ပြီးတော့ပြင်မဲဆိုပြီးတော့ပြောခဲ့တယ်မဟုတ်လားခင်ဗျာအခုတော့အဲ့ဒီပြောကြချက်တွေကိုပြန်ရုပ်သိမ်းလိုက်တယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်ပါတယ်ခေါကြောင်းလဲဒီလိုပဲယူဆနိုင်ပါတယ်ဒါပေမဲ့အခုတော့အဲ့ဒီအခြေခံမှုတွေကိုပြန်ပြင်မဲဆိုရင်အချက်မှတ်ပြီးသားဟာတွေကိုဖြတ်လို့ဖြည့်စီရောက်တယ်ဒါအဖက်သမားတွေရဲ့လောက်ရဆိုတာမျိုးသူပြောထားလို့တော့ဒါပြန်ပြင်ဖို့ကိစ္စကိုရုပ်သိမ်းရုံနဲ့မကဘူးခင်ဗျာပြန်ပြင်ခြင်းသူတွေကိုချင်းချောက်လိုက်တဲ့သဘောတော်ဆုံးနေပါတယ်ခင်ဗျာ
ဟောအခုလိုမျိုးသဘောထားတွေသူတို့ဘက်ကပြောင်းလာတာဒီတင်းမလာတွေဟာဘလို့ချက်တွေကြောင့်ဖြစ်နိုင်တယ်လို့ထင်တယ်ခင်ဗျာဥစ္စာသား
အာဒါကတော့စူရင်စိတ်တော်တော်ကြည်နေပုံရပါတယ်ကုစလေရီလုံုံရေးသတိရှိကြဖို့ကိုလည်းဒီခါအတော်လေးတိုက်တွန်းနှုတ်ဆော်ထားတာတွေ့ရပါတယ်ဒီဒုတိယဗိုလ်ချုပ်ကြီးသိန်းစင်ကဒီညီလာခံကိုမလိုလားသူတွေဟာမပြောစလောက်ပဲရှိတယ်အများပြည်သူကထောက်ခံကြိုဆိုနေကြတယ်လို့ဆိုပါတယ်ဒါပေမဲ့သူပြောတဲ့အတိုင်းသူတကယ်ယုံကြည်ပါရဲ့လားတကယ်တော့ဒါဖွဲ့စည်းပုံရေးဆွဲတဲ့ညီလာခံကိုကျင်းပတာကို၌ကရန်ကုန်မြို့ရဲ့အခြေချာမှာမြို့သားလွတ်တော်အဆောက်အဦစီးရတာနဲ့လူသူမရောက်နိုင်တဲ့တော်ထဲမှာသွားကျင်းပတာကို၌ကဒါဟာသူတို့ဟာပြည်သူလူထုနဲ့ထဲထဲဝင်ဝင်မဆွေးနွေးရဲဘူးဆိုတာကိုပြသနေတဲ့သဘောပါပဲကိုကျော်